သားညို smart tv ဝယ်ဖို့အစီအစဉ်ရှိတယ်ဆိုရင်လေအရင်ဆုံးတော့အဲ့ဒီ tv ကိုဆက်ဆချင်းဆင်လို့ရှိရင် setting ကိုအသေးချဖတ်ပြီးလုံးတော့မဟုတ်ရင်တော့ tv ကကိုယ့်ကိုပြန်ကြည့်နေလိမ့်မယ
်အစမ်းပါလားဗျဘယ်လိုမျိုးကြည့်တာလို့မှစိတ်တမော
ဗီဒီယို smart tv တွေသတင်းမကြားဘူးလားရှင်အဲ့ဒီ tv တွေကအဲ့ရ tv ကြည့်သူတွေရဲ့အချက်လက်တွေစုပြီးတော့မှတခြားကုမ္ပဏီတွေကိုပြန်ရောင်းလို့ American အစိုးရကိုဒေါ်လာ 1.2 တန်းဒဏ်ငွေဆောင်ရတဲ့သတင်းလေ
တည်ရလေ2014 February လကစပြီးတော့အမေရိကမှာရောင်းခဲ့တဲ့ Video Company ထုတ် Smart TV အလုံးပေါင်း 7,000 လောက်က TV တက်ထားတဲ့အိမ်ကလူတွေဘလို့အစီအစဉ်တွေကြည့်တယ်လဲဘလို့စိတ်ဝင်စားမှုတွေရှိတယ်လဲဆိုတာကိုဒီ TV ထဲမှာပါတဲ့ software ကနေမှတ်ထားပြီးတော့အဲ့ဒီအချက်လက်တွေကို Video Company ရဲ့ server side ကိုပိုင်ရှင်တွေမသိအောင်ပြန်ပို့ပြီးတယ်အဲ့ကနေမှ Video Company ကတခြားလုပ်ငန်းတွေကိုပြန်ရောင်းတာလေ
အဲ့လိုလုပ်နေတာဟာပိုင်ရှင်တွေကိုအသိမပေးဘဲနဲ့သူတို့ရဲ့အချက်အလက်တွေကိုခိုးယူအသုံးချတာဖြစ်တယ်လို့ American အစိုးရရဲ့ဒီစားသုံးသူကာကွယ်ရေးနဲ့စီးပွားရေးမမတ်မကန်လုပ်မှုတားဆီးရေးဌာန FTC ကဆုံးဖြတ်ပြီးတော့မှဒဏ်ငွေရိုက်တာရှင် Video Smart TV တွေကဘလို့အချက်တွေစုဆောင်းနေဆိုတာကို FTC ကသူ့ရဲ့ blog မှာအသေးစိတ်ရေးပြထားတဲ့ Video Smart TV တက်ထားတဲ့အိမ်တိုင်းမှာဒီ TV ကိုဘာဆက်နဲ့ဘာ line နဲ့တွဲကြည့်နေတယ်လဲဆိုတာကစပြီးတော့မှဘာရုပ်ရှင်တွေဘာအစီအစဉ်တွေဘလို့သတင်းတွေကြီးကြတယ်လဲဆိုတဲ့အချက်တွေကိုစက္ကန့်နဲ့အမျှရယူခဲ့တယ်ဒါရမကဘူးအဲ့ဒီအိမ်ကအင်တာနက်ချိတ်ထားတဲ့ IP address တို့ဘယ်အပိုင်းမှာနေတယ်လဲဆိုတာသိနိုင်တဲ့ postcode zip code တို့အပြင်တခြားအချက်အလက်တွေကို TV ရဲ့ software ကနေပြီးတော့စုဆောင်းယူခဲ့တယ်။ရယူရတဲ့နဲ့မပြီးဘဲနဲ့ဒီလေလာသုံးသက်တဲ့ကုမ္ပဏီတွေ၊ကြော်ညာကုမ္ပဏီတွေလိုမျိုးတခြားကုမ္ပဏီတွေကိုထပ်ဆင့်ရောင်းခဲ့တယ်လို့ FTC ရဲ့ blog မှာရေးပြထားပါတယ်။Video ကတော့သူတို့အခုလိုမျိုးရယူတဲ့အချက်အလက်တွေမှာဘယ်အချက်အလက်တွေဟာဘယ်အိမ်ကဖြစ်တယ်ဆိုတာကိုလုံးဝမသိနိုင်ပါဘူးလို့အခိုင်အမာပြောတာပဲ။
အခုတော့ဒီ American ပိုင် Video Company ကဒဏ်ကြီး 1.2 တန်းပေးရတဲ့အပြင် 2016 မတ်လ1ရက်နေ့မတိုင်ခင်ထိပြီးခဲ့တဲ့နှစ်နှစ်ကျော်အတွင်းသူတို့စုဆောင်းရယူထားသမျှ TV ပိုင်ရှင်တွေရဲ့ချက်လက်တွေအားလုံးကိုဖျက်ပစ်ပါမယ်လို့လည်းအာမခံခဲ့ရတယ်။နောက် TV ပိုင်ရှင်တွေကဘလို့အစီအစဉ်တွေကိုစိတ်ဝင်စားလဲဆိုတာသိအောင်အချက်လက်တွေရယူမယ်ဆိုလို့ရှိရင်ကိုယ်ကံရှင်တွေကိုအရင်အသိပေးခွင့်ပြုချက်တောင်းရတော့မယ်။အဲ့ဒါက video တစ်ခုတည်းပါပါမဟုတ်ဘူး smart tv ထုတ်တဲ့ကုမ္ပဏီတိုင်းအနေနဲ့ tv ပိုင်ရှင်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုသူတို့ကအသိပေးပြီးတော့မှရယူရမယ်ဆိုပြီးတော့ FTC ကသူ့ရဲ့ blog post မှာပြောပြတော်တော်ရေးထားတယ်ဗ
ျတကယ်တော့ internet နဲ့ချိတ်ဆက်ထားသမျှ smart tv တွေတိုင်းက tv ပိုင်ရှင်တွေနဲ့ပတ်သက်သမျှအချက်လက်တွေကိုရယူရတဲ့ပတ်သက်ပြီးတော့စိုးရိမ်စရာကောင်းတယ်လို့ပြောနေတာအရင်တည်းကရှိခဲ့တာရှင် Samsung ကထုတ်တဲ့ smart tv model တချို့ဆိုလို့ရှိရင်အိမ်ကလူတွေပြောနေတဲ့အသံတွေနဲ့ type လုပ်တဲ့စာသားတွေကိုအင်ရှင်တွေမသိအောင် TV ထဲက software ကရယူခဲ့တဲ့ဆိုတာကို2015ခုနှစ်မှာသတင်းတွေထွက်ပေါ်လာခဲ့ပါတယ်။အသံနဲ့အမိန့်ပေးခိုင်းလို့ရပြီးတော့ပို့ပြီးအစ်စ်မြင့်တဲ့ feature တွေကို TV အသစ်တွေကြားလို့ရှိရင်ထည့်နိုင်ဖို့အတွက် Samsung ကလုပ်ခဲ့တာပါ
။ Smart TV တွေထုတ်နေတဲ့ LG ကုမ္ပဏီဆိုလည်းအတူတူပဲလေ။ TV ကြည့်သူတွေဘယ်ချိန်မှာဘယ်လိုမျိုးအစီအစဉ်မျိုးတွေကြည့်တတ်တယ်လဲဆိုတာကိုမှတ်ထားပြီးတော့ကုမ္ပဏီကိုပြန်အသိပေးနေတယ်ဆိုတာ2013ခုနှစ်ကြာမှသိခဲ့ကြတယ်မဟုတ်လား။LG ကတော့ TV ကြည့်ရသူတွေရဲ့အပြုအမူတွေပေါ်မှာမူတည်ပြီးတော့သူတို့စိတ်ဝင်စားမဲ့ကြော်ညာတွေဓာတ်ရိုက်ပို့ပေးနိုင်မှုအတွက်လုပ်တာပါလို့ပြောတာပဲ
။အဲဒါကြောင့် Smart TV အများစုကပိုင်ရှင်တွေအကြောင်းကိုခြေရာကောက်နေကြတယ်။ Video ကတော့မိသွားလို့ထမ်းရိုက်ခံရတယ်လို့ဆိုတဲ့ခေါင်းစဉ်နဲ့ The Verge Online သတင်း website ရဲ့စောင်းမတစ်ခုမှာရေးထားပါတယ်။internet နဲ့ချိတ်ပြီးတော့ကြည့်နိုင်တဲ့ smart tv တွေတွေမှမဟုတ်ပါဘူး amazon fire tv တို့ apple tv တို့ android tv တို့လိုမျိုး tv နဲ့ချိတ်ပြီးတော့ live stream tv တွေကြည့်လို့ရအောင်လုပ်ထားတဲ့ streaming box မျိုးတွေကိုယ့်အိမ်မှာရှိနေတယ်ဆိုလို့ရှိရင်လည်းအဲ့ဒီ set တွေကကိုယ့်အကြောင်းအချက်လက်တွေစုနေတာတေချာတလောက်ရှိတယ်လို့ရေးပါတယ်အင်္ဂလိပ်လိုတော့ track လုပ်တယ်လို့ပြောပါတယ်
video နဲ့တခြား smart tv တွေကွာတာကအခုပြဿနာဖြစ်တဲ့ video tv တွေမှာ tv ပိုင်ရှင်တွေစီကအချက်လက်တွေကိုရယူပါမယ်ဆိုတဲ့ setting ကိုစိတ်အောင်ထုတ်ခဲကဖွင့်ထားတယ်အဲ့တော့ဒါကိုသတိမထားမိကြသူတွေကခားရတာပေါ့တခြား TV တွေကြတော့အဲ့ဒီချက်ကိုဖွင့်ပေးမလားပိတ်ထားမလားကိုယ့်ရဲ့သဘောတန်ရွေးချယ်လို့ရတယ်ဗျအ
ဲ့ဒါကြောင့်မို့လို့ Smart TV ဝယ်လာပြီးတော့အိမ်မှာတက်မယ်ဆိုလို့ရှိရင်ပထမဆုံး setup လုပ်တဲ့အခါမှာတည်တည်ချာချာ setting တွေကိုဖတ်ဖို့အကြံပေးချင်ပါတယ်ကိုပါအစီအစဉ်တွေစိတ်ဝင်စားတယ်လဲဆိုတာ tracking လုပ်တဲ့စနစ်တွေက TV တစ်ခုနဲ့တစ်ခုတော့မတူပါဘူးလူသုံးများတဲ့ Smart TV တချို့ရဲ့ tracking စနစ်တွေ setting မှာဘယ်လိုရှားရတယ်လဲဆိုတာWired Magazine ရဲ့ online ဆောင်းပါးတစ်ခုကိုအခြေခံပြီးတော့ခတ်တူတူပဲပြောပြစေ။ဒီ Video Smart TV တွေမှာဆိုလို့ရှိရင်တော့ Smart Interactivity ဆိုတာကိုရှာရပါမယ်။ Menu ကနေတစ်ဆင့် System ကိုသွားအဲ့ဒီအောက်ကမှ Reset and Admin ဆိုတာမှာဒီ Smart Interactivity ကို off လုပ်လိုက်လို့ရှိရင် Tracking စနစ်ပိတ်သွားမှာဖြစ်ပါတယ်။ LG Smart TV တွေမှာဆိုရင်တော့ Live Plus လို့ခေါ်ပါတယ်။TV menu မှာ Live Plus ဆိုတာကိုသွားရှာပိတ်ထားလိုက်လို့ရပါတယ်။ဒါပေမဲ့နောက်ပိုင်းထုတ်တဲ့ WebOS စနစ်3 LG TV တွေဆိုရင်တော့စက်ရုံထုတ်ထဲကပိတ်ထားပြီးသားပါလာပါတယ်
။ Samsung Smart TV တွေကတော့ TV ကိုပထမဆုံးအချိန်စဖွင့်ပွင့်ခြင်းမှာပဲကိုဘာတွေကြည့်တယ်လဲဆိုတာကိုသူတို့က track လုပ်ချင်ပါတယ်။ခွင့်ပေးမလားလို့မေးလို့ရှိပါတယ်။အဲ့ဒီခါမှာ no လို့ဖြေလို့ရပါတယ်။ဒ ဓမ္မမဟုတ်လို့ရှိရင် menu မှာ terms and policy ဆိုတဲ့နေရာကိုသွားပြီးတော့အဲ့ဒီအောက်က simplus and marketing ဆိုတာကို disable လို့ပိတ်ထားလို့ရပါတယ် Sony TV တွေဆိုလို့ရှိရင်လည်းအတူတူပါပဲ TV ကိုပထမဆုံး set up လုပ်လို့ရှိရင် tracking စနစ်ကို disable လို့ပိတ်ထားလို့ရပါတယ်
တခုရှိတာကအဲ့ဒီလိုမျိုး smart TV တွေရဲ့ tracking စနစ်တွေကို disable လုပ်လိုက်လို့ရှိရင်ကိုကြိုက်တဲ့ရုပ်ရှင်မျိုးတွေအစီအစဉ်မျိုးတွေကို smart TV ကနေပြီးတော့အကြံပေးတာမျိုးတော့ရှိတော့မှာမဟုတ်ပါဘူးသူတို့က TV ကြည့်တဲ့သူနဲ့ပတ်သက်လို့ track လုပ်တယ်ဆိုတာကလည်းအဓိကကြော်ညာဖို့သူတို့ရဲ့ပစ္စည်းတွေပိုကောင်းအောင်လုပ်နိုင်ဖို့ကြည့်တဲ့သူတွေကြိုက်တဲ့ဇာတ်လမ်းအမျိုးအစားတွေကိုရွေးပေးဖို့မဟုတ်လားကိုသားညုံရဲ့
တကယ်တော့ smart TV တွေမှာမဟုတ်ပါဘူး internet နဲ့ချိတ်ဆက်ထားသမျှပစ္စည်းတွေကတနည်းမဟုတ်တနည်းနဲ့သုံးနေသူနဲ့ပတ်သက်လို့ဘလို့လေးထရရှိတယ်ဆိုတာကိုစုံစမ်းမှတ်သားနေကြတာပဲမဆွေမမောတချို့ website တွေဆိုလည်းအတူတူပါပဲကိုကသူရဲ့ web page မှာဘလို့အကြောင်းတွေကိုဘလောက်ကြကြကြည့်တယ်လဲဘာတွေစိတ်ဝင်စားပုံရတယ်လဲဆိုတာကိုမှတ်နေကြတာပဲသူတို့ဘက်ကကြတော့သူတို့စီလာသူတွေဘလို့အကြောင်းတွေကိုသိကျင်ကြတယ်လဲစိတ်ဝင်စားတယ်လဲဆိုတာကိုသုံးသပ်နိုင်ဖို့လေ့လာတာပါ
တေးကြတာကတော့ internet ဝန်ဆောင်မှုပေးတဲ့သူတွေကကိုဘာကြည့်နေတယ်လဲဖတ်နေတယ်လဲဆိုတာကိုနီးတူပဲသူတို့ကလည်းအားလုံးကိုကြည့်နေမြင်နေကြပါတယ်တစ်ဖက်ကလည်းအဲ့လိုလုံနိုင်လို့ကာယကံရှင်မသိအောင်လို့သူတို့နဲ့ပတ်သက်တာတွေစုဆောင်းတာကဘလို့မှမဖြစ်တင်ပါဘူး Vizio Smart TV တွေလိုပဲပေါ့ဒါပေမဲ့သူတို့ကြောင့် internet ဆက် smart ပစ္စည်းတွေသုံးနေကြတဲ့ခေတ်ကြီးမှာကိုနဲ့ပတ်သက်တဲ့အချက်အလက်တွေရဲ့လုံခြုံရေးပြဿနာကဘလောက်ကြီးကျယ်တယ်လဲဆိုတာသတိပြုတဲ့နယ်ဆိုတာကိုသတိထပ်ပြီးတော့ပေးလိုက်တယ်လို့ဖြစ်နေပါတယ်ရှင်